ကရင်ပြည်နယ်ကရင်မျိုးသားအစည်းအရုံးတက်မာ6ထိန်းချုပ်ရွာမြဝတီခရိုင်နဲ့ဒူပလာယာခရိုင်ထဲမှာတော့ပျောက်ကြားတိုက်ပွဲတွေဖြစ်နေတယ်လို့စစ်ကောင်စီဘက်ကလည်းနေ့စဉ်လက်နက်ကြီးနဲ့ပစ်နေတာကြောင့်တောင်ရင်မြစ်တလျှောက်မြန်မာဘက်ချမ်းမှာပုန်းခိုနေတဲ့ဒေသခံတွေနေရက်မပြန်ရဲကြသေးတာထောင်ကနန်းနဲ့ရှိနေပါသေးတယ်။ဒူပလာယာခရိုင်ကော့ကရိတ်မြို့နယ်ဘက်မှာတော့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ဒေသခံ2000တက်မနည်းထွက်ပြေးနေရပြီးကျေးရွာသား10ဦးခန့်ဒဏ်ရာရခဲ့တယ်လို့လည်းဒုက္ခသည်တွေကိုအကူအညီပေးနေသူတို့ကပြောပြပါဗျ။
မင်းလက်ပံရောနောက်လူကြီးသူလေးနောက်တီမေဝါကီပေါ့နော်အာတချို့နေရာတော့လီဂီကောအဲ့ဒီကနေပြောဆစ်ဆောင်တဲ့သူတွေကဒီမက်ကော့ဗင်းတရက်ပတ်ဒီပလူကြီးတောင်ကြီးကမှာအာအခုချိန်လေးရှိနေသေးရပေါ့နော်ဒါသူတို့အားလုံးစုစုပေါင်းအဲ့တမှာအာ1950ပတ်ဝန်းကျင်လောက်ရှိနေသေးတယ်ကော့ကရီဘက်မှာလည်းအာလက်နက်ကြီးနဲ့ပြလို့ရွာသား2000ကျော်လောက်ပေါ့နော်ဆစ်ဆောင်နေရတယ်အဲဆစ်ဆောင်နေရတယ်နောက်ပြီးတော့လက်နက်ကြီးနဲ့ပြလို့ရွာသား10000လောက်လဲအဲထိကတင်ရအောင်အဲ့ဒီအချိန်ကြီးတော့ဒီကကတူကြီးကလည်းအခုချိန်ထိပြန်လို့မရသေးဘူးပေါ့သူတို့တွေကပြန်လို့ဟိုမရဘူးအဓိကအဖြစ်ဘလူးလေးဘလူးကြီးအာတီမော်ကီရွာကကတူကြီးပေါ့အာဆိုတော့အဓိကအဖြစ်သူတို့ရွာတွေမှာဆစ်တက်ကစခန်းထိုင်ရတယ်ပေါ့နော်စခန်းထိုင်ရတဲ့သူတို့ကပြန်လို့မရသေးဘူးကျောင်းလည်းမရေသေးဘူးအခုချိန်ကြီးတို့ကမရှိနေဘူးလေ
ဒူပလာယာခရိုင်ကော့ကရိတ်မြို့အနီးတစ်ဝိုက်ကကျေးရွာတွေဖြစ်တဲ့မြို့ဟောင်းကော့နွဲ့အန်ဂလော်ရွာတစ်ကုံကျက်စလိကုံဒရန်ကူးရေလဲကျွန်းစတဲ့ကျေးရွာတွေကစစ်ဘေးရှောင်2000လောက်ကတော့နေသက်တွေကိုမရောက်ပဲနီးစက်ရတောတောင်တွေထဲမှာပဲပေါင်းအောင်နေထိုင်နေရပါတယ်ဇန်နဝါရီလ9ရက်နေ့ညကကော့ကရိတ်မြို့အနီးအာရှလမ်းမှာလောင်စာစီကားတစ်စီးကို KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကပျောက်ကြားပစ်ခတ်မှုလုပ်ခဲ့ပါတယ်ဇန်နဝါရီလ10ရက်နေ့မှာတော့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ကော့ကရိတ်မြို့အနီးကကျေးရွာတွေကိုပစ်ခတ်ခဲ့တာကြောင့်ကျေးရွာသားတွေထိခိုက်ဒဏ်ရာရရှိခဲ့ပြီးထွက်ပြေးနေရတယ်လို့လည်းကရင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့နဲ့အတူပျောက်ကြားတိုက်နေတဲ့ပူးပေါင်းတပ်ဖွဲ့ကခေါင်းဆောင်တဦးကလည်းပြောပြပါတယ
်အဲဒီကျွန်တော်တို့လေဘူကန်ကိုလေဘူကန်တက်ကတက်ဆွဲတဲ့နေရာလေဘူကန်ကိုကတက်ဆွဲတဲ့နေရာရဲ့ဟိုခလာရ69ရာနေရာရဲ့ပြာနေစင်းနဲ့ရန်တမ်းပြစ်တာပေါ့နော်ရွာသားတွေထိခိုက်တယ်လို့သိရတယ်။ဟုတ်ကဲ့ဒီနေ့အဲ့ဒါကိုချိရဲ့ရွာတွေရွာတွေကဆိုတော့ဆစ်ကြီးတွေတော်များလာတယ်။အဲ့ဒီရွာတွေဒီကွန်နွဲအုပ်စုပေါ့ကွန်နွဲအုပ်စုကြီးရွာတွေအဲ့မှာရှိတဲ့သမိုင်းကုန်းတို့အန်ဖန်ကြီးတို့အဲ့ဒီရွာတွေအကုန်လုံးဆက်ပြေးနေရတယ်
ဇန်နဝါရီလ10ရက်နေ့ကစစ်ကောင်စီဘက်ကပစ်ခတ်ခဲ့တဲ့လက်နက်ကြီးတွေကကော့ကရိတ်တောင်ပိုင်းမြို့ဟောင်းရွာဘက်ကိုကြားရောက်ပောက်ကွဲခဲ့ပြီးဘုံကြီးကျောင်းတစ်ကျောင်းနဲ့လူနေအိမ်3လုံးထိမှန်ပြီးပျက်စီးခဲ့ရတယ်လို့အရက်သားတည်သူ10ဦးဒဏ်ရာရရှိခဲ့တယ်လို့လည်းစစ်ဘေးရှောင်နေသူတွေကိုအကူအညီပေးနေသူတွေကပြောပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ14ရက်နေ့ကကရင်ပြည်နယ်မြဝတီခရိုင်တဲက၄ကေကောမြို့တက်တဲကိုစစ်ကောင်စီတပ်တွေကဝင်ရောက်ခဲ့ပြီးလွှတ်တော်အမတ်9ဦးနဲ့အကြမ်းမဖက်စီဒီအန်လုံနေတဲ့ဝန်ထမ်းတွေအပါအဝင်လူ20ကျော်ကိုဖမ်းဆီးသွားခဲ့တာကြောင့်ဒီဇင်ဘာလ15ရက်နေ့ကစပြီးကရင်မျိုးသားလွတ်မြောက်ရေးတပ်ကရင်မျိုးသားကာကွယ်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်တွေနဲ့တိုက်ပွဲတွေဖြစ်နေတာပါနှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလီရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်စစ်ဘေးရှောင်ဒုက္ခသည်2000ထက်မနည်းဟာတောတောင်တွေထဲမှာကောတောင်ရင်မြစ်အနီးမှာကောထိုင်းနိုင်ငံဘက်ကထွက်ပြေးခေါ်လုံခဲ့ရပါတယ်ရှင်